စ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာကမ္ဘာတဝန်းလူခွင့်ရေးအခြေအနေတွေစိုးရိမ်ရတဲ့နိုင်ငံတွေအကြောင်းအထူးလေးပေးပြီးတော့ဆွေးနွေးတင်ပြခဲ့ကြမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်အရေးလေးပါဝင်ခဲ့ပါတယ်။ညီလာခံရဲ့တတိယနေ့မှာအမေရိကန်ကိုယ်စားလှယ်ကရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပြောကြားခဲ့ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဂျူနီဘာမှာပုထုနီကဆက်လက်ကျင်းပနေတဲ့38ကြိမ်မြောက်လူခွေနှစ်ပတ်လည်ညီလာခံမှာမြန်မာနိုင်ငံပါဝင်လူအခွင့်အရေးချိန်ကြီးဆွေးနွေးလာတဲ့နိုင်ငံတွေနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ပြီးအဲ့ဒီနိုင်ငံတွေပေါ်ဆုံးဖြတ်ချက်ချမှတ်နိုင်ဖို့ညွှန်လင့်ခဲ့ကြတာဖြစ်ပါတယ်။နိုင်ငံကအဖွဲ့အစည်းဘူရိုဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအမေရိကန်တန်ကူစလေမယ်ရီကက်သရင်ပီကအခုလိုတိုက်တွန်းခဲ့ပါတယ်
။ This session the council will focus attention on human rights in the DPRK, Iran,
မြန်မာကမှလူခွင့်ရေးကောင်စီအနေနဲ့မြောက်ကိုရီးယား၊အီရန်၊မြန်မာ၊တောင်ဆူဒန်နဲ့ဆီးရီးယားအရေးတို့ကိုဦးစားပေးပြီးဆွေးနွေးကြမှာဖြစ်ပါတယ်။ကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့အကူတကွစုစည်းပြီးတော့ထိရောက်တဲ့ဆုံးဖြတ်ချက်တွေကိုဒီနိုင်ငံတွေအပေါ်ချမှတ်နိုင်မယ်လို့ကျွန်မတို့မျှော်လင့်ပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်လို့အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့နှစ်ဩဂုတ်လကရိုဟင်ဂျာဒုက္ခသည်ပေါင်း9သိန်းနီးပါးထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်ပြည်ပခအခြေအနေဟာလွန်စွာစိုးရိမ်မကင်းဖြစ်တဲ့အကြောင်းလေးအမေရိကန်တန်ကူစလေကခုလိုတင်ပြသွားပါတယ
် We are deeply concerned by the situation in Myanmar and continue to call for humanitarian and media access to Rakhine State as well as accountability for ethnic cleansing and other human rights
ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအထောက်အပံ့တွေကိုအဟန့်အားမရှိပေးနိုင်ဖို့အပြင်တရင်လလဆွာယူနိုင်ဝင်ပြုဖို့ကိုလည်းဆက်လက်ပြီးတော့တိုက်တွန်းပါရဲ့။ဒါအပြင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့တခြားလူခွင့်ရေးကျူးလွန်နဲ့ချိုးဖောက်မှုတွေအတွက်တာဝန်ရှိကြသူတွေကိုလည်းအရေးယူဖို့တောင်းဆိုပါရဲ့။လူခွင့်ရေးစုံစမ်းစစ်ဆေးရေးမှုရဲ့လုပ်ပိုင်ခွင့်ကိုအားဖြည့်ပေးပြီးတော့တက်တန်းကိုလည်းအသစ်ထပ်တိုးရမှာဖြစ်ပါရဲ့
။2014ခုနှစ်ကစတင်တာဝန်ယူခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်စုံစမ်းစစ်ဆေးမှုမစ္စယန်ဟီလီရဲ့လုပ်ပိုင်ခွင့်ကိုအားဖြည့်ပေးပြီးရာထူးတက်တန်းကိုတိုးဖို့အမေရိကန်တန်ကူစလေကတင်ပြခဲ့တာဖြစ်ပါတယ်။မစ္စယန်ဟီလီဟာမကြာသည့်နေ့ကလူခွင့်ချုပ်ဖောက်မှုတွေအခြေအနေကိုစုံစမ်းဖို့မြန်မာပြည်ကိုတွားရောက်ခွင့်တောင်းခံခဲ့ပြီလို့လေမြန်မာအစိုးရကသူ့ကိုဝင်ခွင့်မပြုခဲ့တဲ့အတွက်ကြောင့်သူဟာဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုသာတွားရောက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်တန်ကူစလေကမြန်မာအစိုးရပြောခဲ့သလိုရခိုင်ပြည်နယ်ပြည်ပခအခြေအနေတိုးတက်ကောင်းမွန်နေတယ်ဆိုရင်မစ္စယန်ဟီလီပါဝင်ပြီးခဲ့တဲ့နှစ်မလကစတင်ဖွဲ့စည်းခဲ့တဲ့အင်ဒိုနီးရှားရှိနေဂျူဟောင်းမာဇူကီဒါရူစမန်ဦးဆောင်တဲ့သုံးဦးပါကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကလေးမြန်မာနိုင်ငံကိုတွားရောက်ခွင့်ပြုဖို့တိုက်တွန်းလိုက်ပါတယ်။
If the situation is genuinely improving, as the government claims, it should cooperate with the council's fact-finding mission and special rapporteur rather than deny them access.
အခြေအနေဟာမြန်မာအစိုးရပြောသလိုတကယ်ပဲတိုးတက်ကောင်းမွန်လာပြီဆိုရင်ကောင်စီရဲ့အချက်အလက်ရှာဖွေအဖွဲ့ဝင်အပြင်စုံစမ်းစစ်ဆေးရေးမှုနဲ့ပူးပေါင်းဆောင်ရွက်တက်မှာလေ။သူတို့ကိုဝင်ခွင့်မတားမြစ်တက်မှာဘူး။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတာဟာကောင်စီအဖွဲ့ဝင်နိုင်ငံတွေအတွက်လုံးဝလက်ခံနိုင်စရာမရှိသလိုတိတ်ကိုလည်းခံမြင်းစရာကောင်းပါတယ်
။လက်ရှိလူခွေနှစ်ပတ်လည်ညီလာခံကျင်းလာနေကဖွင့်ပွဲတုန်းကလေကုလသမဂ္ဂအကြီးမှုချုပ်အန်တိုနီယိုဂူတရက်စ်ကရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအထောက်အကူတွေကိုအဟန့်တမ်းရှိပေးခွင့်ပြုဖို့မြန်မာအာဏာပိုင်တွေကိုတောင်းခံလိုက်ပြီးသူ့အနေနဲ့ရခိုင်ပြည်နယ်ကိုအကြိမ်ပေါင်းများစွာသွားရောက်ခွင့်ရခဲ့စဉ်ကသူ့ရဲ့အတွေ့အကြုံရရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာပြည်နေခံရဆုံးလူတွေဖြစ်တယ်လို့သူ့မိကွန်းမှာပြောဆိုခဲ့ပါတယ်။အခုလမှာတက်တန်းကုံမဲ့ကုလသမဂ္ဂလူခွေးမဟာမင်းကြီးဇာယစ်အယ်ဟူစိန်ကလေရိုဟင်ဂျာတွေလူခွေးချိုးဖောက်ခြင်းခံရတဲ့နဲ့ပတ်သက်လို့နိုင်ငံတကာကထိရောက်စွာဟန်တားနိုင်ခြင်းမရှိတဲ့ပေါ်လေသူ့ရဲ့ညီလာခံမိကွန်းမှာမိကွန်းထုတ်ခဲ့ပါတယ်။မြန်မာနိုင်ငံကနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးကျော်တင်ကတော့ဒီခိုင်ပြည်နယ်ပြည်ပခါကိုအပြုသဘောနဲ့မချင်းကပ်ဘူးဆိုရင်ဆိုးကျိုးတွေဖြစ်လာနိုင်ပြီးပြဿနာဖြေရှင်းမှုကိုထိခိုက်နိုင်တယ်လို့လူခွင့်ကောင်စီရဲ့ဒီလာကန်ဒုတိယနေ့မှာတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်။